စီဝါဖန်စီရမိတဲ့သတင်းကိုမြန်မာမီဒီယာမှာမကြာခဏတွေ့ရပါတယ်။မကြာမီကတော့ငွေရစီနဲ့ပတ်သက်တဲ့အစီရင်ခံစာနဲ့ဆောင်ထွက်လာပါတယ်။ငွေရစီပြဿနာဖြေရှင်းရမှာအစိုးရအဆက်ဆက်ဟာအဖြစ်ပေးတဲ့ဤကိုသာတုံးပြီးဆေးဆွဲသူနဲ့တည်ဆောင်သူတွေကိုအရေးယူဖို့ဦးစားပေးခဲ့ပါတယ်။ငွေရစီကန်ကြီးတွေကိုအရေးမယူဘဲဆေးဆွဲသူနဲ့ဝိုင်းရင်းအတွက်ဒိန်းဆိုင်သူကိုသာအရေးယူတာမှားနေကြောင်းDrug Policy Advocacy Group ကငွေစည်း Policy အုပ်စုကဖေဖော်ဝါရီလကအစီရင်ခံစာမှာပေါ်ပြပါတယ်။ငွေစည်းစားသုံးသူ30လောက်ရှိတယ်လို့ခန့်မှန်းပါတယ်။2012စီရင်ရမြန်မာအချင်းတောင်တွေမှာအချင်းသား6000ကျော်ရှိတဲ့အနေနဲ့1000လောက်ဟာငွေစည်းနဲ့ပတ်သက်ပြီးထောင်ချခံရသူတွေဖြစ်ပါတယ်။ဒီကိနားအချင်းတောင်မှာတော့80ရာခိုင်နှုန်းဟာငွေစည်းနဲ့ပတ်သက်သူတွေဖြစ်နေပါတယ်။စေတပါရေးသားနဲ့တရားရုံးအကြအမြဲတမ်းလက်ပေးလိုက်ယူလုပ်ကြပါတယ်။ဒါကြောင့်ငွေရစီစားသုံးသူကိုရာဇဝတ်မှုကျူးလွန်သူအဖြစ်မမြင်တဲ့ဥပဒေမျိုးလိုအပ်နေတယ်လို့ငွေရစီ policy အုပ်စုကဆိုပါတယ်
။ရှမ်းပြည်နယ်ကဘိန်းဆိုင်ပြိုမှုကိုစမ်းစစ်ထားတဲ့စာမျက်နှာ80ကျော်အစီရင်ခံစာကို UNODC ကကုလသမဂ္ဂငွေရစီဝါနဲ့ရာဇဝတ်မှုရုံးကမတ်လကထုတ်ပြန်ပါတယ်။ဘိန်းထုတ်လုပ်တဲ့နေရာမှာမြန်မာပြည်ဟာကမ္ဘာမှာဒုတိယလိုက်နေပါတယ်။ရှမ်းပြည်နယ်ကကျေးရွာ600နီးပါးကိုလွန်ခဲ့တဲ့နှစ်ကစစ်တမ်းကောက်တဲ့အခါအိမ်အောင်စု10ရာခိုင်နှုန်းဟာဘိန်းဆိုင်ပြိုးနေကြတယ်လို့ဆိုပါတယ်။ဘိန်းဆိုင်ပြိုးမှုဟာရှမ်းပြည်နယ်မှာစီးပွားရေးလုပ်ငန်းတစ်ခုလို့ဖြစ်နေပါတယ်။ဘိန်းဆိုင်ပြိုးသူဥယျာဉ်ကြာဆင်းလာပေမဲ့ဆိုင်ပြိုးတဲ့ဧရိယာကျယ်ဝန်းလာတာတွေ့ရပါတယ်။2015မှာဘိန်းတေအေကစိုက်သူဟာ2016မှာတေအေကခွဲအထိတိုးချက်ဆိုင်ပြိုးလာပါတယ်။ဘိန်းမဆိုင်တဲ့မိသားစုရဲ့တစ်နှစ်ဝင်ငွေဟာကျန်23သိန်းရှိပေမဲ့ဒိန်းဆိုင်တဲ့မိသားစုကတော့တစ်နှစ်သိန်း30ဝင်ငွေရရှိပါလေ
။ဒါပေမဲ့ဒိန်းဆိုင်တဲ့အိမ်တော်စုတွေဟာဆက်သွယ်ရေးခက်ခဲတဲ့ဒေသတွေမှာနေထိုင်ကြတာမို့ဈေးကန်မှုဈေးပိုကြီးအကုန်ကျများတယ်လို့ဆိုပါတယ်။စပားဆိုင်သူနဲ့ဒိန်းဆိုင်သူကိုရှင်တဲ့အခါမှာဒိန်းဆိုင်သူဟာစာဝင်စားရတဲ့အတွက်စားစရိတ်ပိုကုန်ပါတယ်။ရှားပြည်နယ်အရှေ့ပိုင်းနဲ့မြောက်ပိုင်းဒေသတွေမှာဘိဆိုင်ကျူကြတာများပါလေ။တွားရလာရခက်ခဲတဲ့ဒေသတွေဖြစ်လို့စားသုံးဖို့အတွက်ဇေယိတ်ပူကုန်ပါလေ။ဒေသအခြေအနေလူကြုံမှုအစိုးရရဲ့ပိတ်ကိမှုစတာတွေကြောင့်ဘိဆိုင်ကျူရေးကိုဆွတ်လွတ်သူတွေရှိတာပါလေ။ဒီနေ့ကံပရိပတ်ဆက်ဖြစ်ပေါ်တဲ့ဒေသတွေမှာဘိဆိုင်ကျူကြတာများတဲ့အတွက်နေမြေအေးချမ်းပြီးအုပ်ချုပ်ရေးလူကြုံရေးကောင်းရင်ကောင်းတယ်လို့ဘိဆိုင်ကျူမှုကြာဆင်းသွားနိုင်တယ်လို့ကုလသမဂ္ဂအစည်းအဝေးခန်းစာမှာပေါ်ပြပါတယ်။
ရှမ်းပြည်နယ်တောင်ပိုင်းဟာမြောက်ပိုင်းနဲ့အရှေ့ပိုင်းထက်အများကြီးအခြေအနေကောင်းတယ်လို့ကုလသမဂ္ဂအစီရင်ခံစာမှာဖော်ပြပါတယ်။ရှမ်းပြည်နယ်တောင်ပိုင်းဟာအရှေ့မြောက်ပိုင်းထက်အခြေခံအဆောက်အအုံကောင်းမွန်ပြီးလက္ခဏာအလုပ်ကံတွေရရှိနိုင်တာကြောင့်စားဝတ်နေရေးပိုပြီးချောင်းလေတယ်လို့ဆိုပါတယ်။ရှမ်းပြည်နယ်မြောက်ပိုင်းနဲ့အရှေ့ပိုင်းမှာဘဝရည်တည်ဖို့ဒိန်းဆိုင်ကြတာဖြစ်ပေမဲ့တောင်ပိုင်းမှာတော့အမျက်အစွန်းများများလိုချင်လို့ဒိန်းဆိုင်ကြတယ်လို့ဆိုပါတယ်။ဒိန်းမဆိုင်တဲ့အရက်ဟာဘိန်းဆိုင်ပြိုးတဲ့အရက်ထက်ပိုပြီးတိုးတက်ဖွံ့ဖြိုးတာတွေ့ရတယ်လို့လည်းသုံးသပ်ထားပါတယ်။အခြေခံအဆောက်အအုံနဲ့လုံခြုံမှုရှိတဲ့ဒေသဟာဘိန်းဆိုင်ပြိုးမှုကိုမှီခိုအားထားတာမျိုးမလုပ်တော့တဲ့အတွက်ဒီလိုအခြေခံကောင်းမွန်အောင်လုပ်ရမယ်လို့ဆိုပါတယ်
။ဒါပေမဲ့ကုလသမဂ္ဂမွေးရစီနဲ့ရာဇဝတ်မှုရုံးဟာမြန်မာအစိုးရရဲ့မွေးရစီတိုက်ဆိုရေးကော်မတီနဲ့လက်တွဲပြီးလုပ်ကိုင်နေတာကြောင့်အစိုးရဩဇာရှိတဲ့ဒေသမှာဘိန်းဆိုင်ပြိုးမှုနေပါတာတွေလို့ပြောတာလည်းဖြစ်နိုင်ကြောင်းမြမရေးရာသူတေတီဘာတိယကိစ္စနာကမလ9ရက်နေ့ထုတ်အေရှားတိုင်းစ်မှာရေးထားပါတယ်အစိုးရလက်အောက်ခံပြည်သူ့စစ်ကြီးစိုးတဲ့ဒေသမှာဘိန်းဆိုင်ပြိုးကြတာများပါလေရှားပြည်မြောက်ပိုင်းကပြည်သူ့စစ်ခေါင်းဆောင်ပါစိချုံမြင့်ကြီးစိုးတဲ့ဒေသမှာဘိန်းကြီးတွေများတဲ့အတွက်ဘိန်းစီတိုက်ပြတ်မှုကိုတအားလုံးမြောက်ရေးအဖွဲ့ကလုပ်ကိုင်နေရတယ်လို့ဘာတိယကိစ္စနာကရေးထားပါတယ်ဒီနေ့ထူးခြားချက်ကတော့ငွေရစီ policy အုပ်စုရဲ့တင်ပြချက်ကိုအစိုးရဘက်ကလက်ခံလိုက်တာဖြစ်ပါတယ်။ငွေရစီသုံးဆွဲသူကိုအရင်လိုထောင်ချမှာမဟုတ်တော့ဘဲလူမှုရေးပြစ်ဒဏ်နဲ့အစာထိုးသွားမယ်လို့ဧပြီလ10ရက်နေ့ကကျင်းပတဲ့အစိုးရဘက်တနစ်တာပြည်ထောင်စုဌာနရဲ့လှုပ်ဆောင်ချက်သတင်းစာရှင်းလင်းပွဲမှာရဲချုပ်ဇော်ဝင်းကပြောတော်ပါတယ်။အခုချိန်သုံးနေတဲ့1993ငွေရစီဝဥပဒေဟာခင်ဗျမစီပြော်တော့လို့ပြင်ဆင်ရမယ်လို့ဆိုပါတယ်ပ ြည်စင်ကျဲဥပဒေနဲ့ဤဥပဒေတွေကိုအမြန်ဆုံးရေးဆွဲမယ်လို့လည်းပြည်ထောင်စုဆန္ဒကပြောဆိုတော့ပါတယ်ခင်ဗျာ။